အာဆီယံအလဲချဥက္ကဋ္ဌလာအိုနိုင်ငံရဲ့တောင်းဆိုချက်အရမြန်မာအရေးအလွတ်သဘောဆွေးနွေးပွဲထိုင်းနိုင်ငံကအရှိန်အဖြစ်လက်ခံကျင်းပဖို့စီစဉ်နေပြီးလာမယ့်ဒီဇင်ဘာ19ရက်နေ့နဲ့20ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတဲ့အကြောင်းဒီအကြောင်းအရာနဲ့နှိဆက်သူတဦးက VOA ကိုပြောပါတယ်ဒီဇင်ဘာလအတွင်းမြန်မာအရေးဆွေးနွေးပွဲထိုင်းနိုင်ငံမှာကျင်းပမယ့်အကြောင်းအာဆီယံအတွင်းရွေးမှူးချုပ်ခေါင်ကင်ဟွန်းကိုရိုင်းပြောဆိုထားပေမဲ့ရက်အတိအကျနိုင်ငံရေးဌာနကကြေညာထားခြင်းမရှိသေးပါဘူးASEAN Tracker Plus ကိုအာဆီယံအလဲကျလက်ရှိဥက္ကဋ္ဌအပါအဝင်အရင်နဲ့လာမယ့်အလဲကျဥက္ကဋ္ဌ၃နိုင်ငံနဲ့တခြားနိုင်ငံတွေအလို့သဘောဆွေးနွေးပွဲကျင်းပဖို့အဆိုပြုထားတာပါမြန်မာအရေးစိတ်ဝင်စားတဲ့အာဆီယံနိုင်ငံတွေပါဝင်ဆွေးနွေးကြမယ့်အကြောင်းလာအိုနိုင်ငံအာဆီယံရေးရာဌာနညွှန်ကြားရေးမှူးချာတူလောင်းဘွာစီဆာဗတ်ကလည်းမကြာခင်ကကျင်းပတဲ့ရှစ်ကြိမ်မြောက်အာဆီယံမီဒီယာနီနိုပရိုဂရမ်မှာပြောဆိုပါရယ်အစည်းအဝေးဟာမြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်အောင်ပံ့ပိုးဖို့ဖြစ်တယ်လို့သူကပြောပါရယ်ဒါပေမဲ့လည်းမြန်မာအရေးဆွေးနွေးပွဲမှာ UNG အမျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုဖိတ်ကြားဖို့ရှိမရှိအာဆီယံအတွင်းမှုချုပ်အပါအဝင်ခေါင်းဆောင်တွေကတိတိကျကျပြောဆိုထားတာမတွေ့ရသေးပါဘူးစစ်ကောင်စီဘက်ကကိုယ်စားလှယ်ပါဝင်မလားဖိတ်ကြားရင်ရောနိုင်ငံရေးအရာကိုစားမပြုတဲ့သူပဲဖြစ်မလားဘယ်အဆင့်ကိုဖိတ်ကြားမယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ